ျွန်တော်ညွန်ဝင်းအောင်ပါခင်ဗျာအမေရိကန်ညွှန်တော်အဆောက်အုံကက်ပီတယ်ဟီးကိုဇန်နဝါရီလ6ရက်နေ့ကဆန္ဒပြသူတွေဝင်ရောက်စီးနင်းခဲ့တဲ့လုပ်ရဟာကမ္ဘာဒီမိုကရေစီနိုင်ငံတွေရဲ့အားထားစရာအမေရိကန်ရဲ့ဒီမိုကရေစီပုံရိပ်ကိုများစွာထိခိုက်စေတယ်လို့အမေရိကန်ရောက်မြန်မာနိုင်ငံကြီးသုံးသပ်သူတွေကပြောဆိုလိုက်ကြတဲ့အကြောင်းကိုတင်ပြခြင်းပါတယ်။ရွေးကောက်ခံသမ္မတဂျိုးဘိုက်ဒန်ကိုသမ္မတအဖြစ်အတည်ပြုနိုင်ဖို့အမေရိကန်လွှတ်တော်ရဲ့သမ္မတရွေးချယ်ရေးအဖွဲ့ကစီဝေးဝဲကျင်းပနေချိန်မှာသမ္မတဒေါ်နယ်ထရန့်ကိုထောက်ခံတဲ့ဆန္ဒပြသူတွေကလွှတ်တော်ရဲ့တင်းဝင်ရောက်စီးနင်းခဲ့တဲ့အတွက်ဘူရူနီကကျင်းပနေတဲ့လွှတ်တော်ကိုနိုင်ရည်တော်ကြာရန်နာခဲ့ရပါတယ်။လွှတ်တော်ပြင်ပမှာတော့ March to Save America ခေါင်းစဉ်နဲ့စုယုံရောက်ရှိနေတဲ့ထောင်ချီတဲ့ဆန္ဒပြသူတွေကရဲနဲ့လုံခြုံရေးအတားအဆီးတွေကိုကြော်ဖောက်ပြီးတကားတွေရိုက်ချိုးရင်လွှတ်တော်ရဲ့ဝင်ရောက်ခဲ့တာကိုရုတ်တံကြီးပြည်သူတွေအားလုံးမြင်တွေ့ခဲ့ရပါတယ်။ကမ္ဘာပေါ်မှာဒီမိုကရေစီနိုင်ငံကြီးအဖြစ်အခြားနိုင်ငံတွေကတော့အလေးထားကြည့်နေရတဲ့အမေရိကန်ပြည်ထောင်စုမှာအခုလိုမကြုံစဘူးဖြစ်သွားတဲ့လောက်ရကြောင်းအမေရိကန်ရဲ့ဒီမိုကရေစီပုံရိပ်ကိုထိခိုက်စေတယ်လို့အင်ဒီယားနာပြည်နယ်မှာနေထိုင်တဲ့မြန်မာနိုင်ငံရေးအကဲခတ်ဒေါက်တာတင်းစွေကမှတ်ချက်ပေးပါတယ်
။ဒီအဖြစ်ပျက်ကိုကြည့်တော့အမေရိကန်ရဲ့ပုံရိပ်ကိုထိခိုက်စေတာကတော့အမှန်ပါပဲ။ပုံရိပ်သာမကကမ္ဘာမှာနိုင်ငံမျိုးစီကျင့်စဉ်ကျင့်သုံးတဲ့ထိပ်တန်းနံပါတ်1နိုင်ငံကြီးမှာအဲ့လိုဖြစ်သွားတာဟာအဲ့ဒီဒီမိုကရေစီစနစ်သူတို့ကျင့်စဉ်သူတို့လှုပ်ထုံလုပ်နည်းတွေကိုပါထိခိုက်တယ်လို့ကျွန်တော်ကတော့မြင်ပါတယ်ခင်ဗျ။အမေရိကန်လိုပဲအလားတူဒီမိုကရေစီနိုင်ငံမိခင်နိုင်ငံလို့ခေါ်တဲ့အိန္ဒိယလွတ်တော်ဒီကိုလည်းကျွန်တော်ရောက်ခဲ့တော့အခုလိုလုံခြုံရေးတွေအားနေတာဟာဟိုအိန္ဒိယနဲ့ချင်းကြီးတာပေါ့နော်။ပြရုပ်ဆိုးပြီမယ်လို့လုံခြုံရေးကိုထိန်းနိုင်တဲ့အိန္ဒိယပြရုပ်လှပြီးတော့လုံခြုံရေးကိုစီးပောက်ခံရတဲ့အမေရိကန်နိုင်ငံရဲ့လုံခြုံရေးစနစ်ကိုပါမေကွန်ထုတ်เสียဖြစ်တယ်လို့ကျွန်တော်ကမြင်လာတယ်ခင်ဗ
ျအမေရိကန်လွှတ်တော်ကအဖြစ်ဖြစ်ဟာစိတ်မကောင်းစရာဖြစ်ပေမဲ့နှစ်ရာချီတိဆောက်လာတဲ့အမေရိကန်ရဲ့ဒီမိုကရေစီကတော့ရေရှည်မှာပုံရိပ်ကျဆင်းသွားစရာအကြောင်းမရှိဘူးလို့မေရီလန်းပြည်နယ်ချင်းတိုင်းသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးစုသုံးမုံကမြင်ပါတယ
်ဒီဆန္ဒပြတယ်ဆိုတာကဆန္ဒပြလို့ရတယ်လေဒါပေမဲ့ AB လွှတ်တော်အဖြစ်အဲ့လို Capital အဆောက်အဦကြီးကိုလည်းကျစီပြီးတော့စီမင်းဝင်လိုက်တာကဟိုလုံးဝစိတ်မကောင်းပါဘူးကျွန်တော်စိတ်မကောင်းဘူးရှုတ်ချတယ်တမတထမကသူတို့လူစုတွေမဝင်ခင်မှာဆန္ဒပြတာကိုသူကအတိတ်စကားလူမျိုးပြောတယ်လေအဲ့လိုမျိုးဝင်ပြောတာကတော့မကောင်းဘူးဒါပေမဲ့ US ရဲ့ဒီမိုကရေစီပုံရိပ်ကျဆင်းသွားမယ်ဆိုတော့လုံးဝမဖြစ်နိုင်ဘူး US ကတကယ်တကယ်ဒီမိုကရေစီပြီးပေါင်းချကြီးရှိလာခဲ့တာဆိုတော့အခုလိုချိုးဖောက်တဲ့လူတွေကိုဥပဒေရအရေးယူသွားမှာပဲကောင်းကောင်းလေ
းလွတ်တော်ကိုဝင်စီးတဲ့လို့ရက်ကိုမြင်လိုက်ရချိန်မှာအမေရိကန်ရဲ့ဒီမိုကရေစီကတကယ်ပဲပြတ်သုံးသွားပြီလားလို့တော့တန်လျာဝင်ပြီးကြောင်းကယ်လီဖိုးနီးယားပြည်နယ်မှာနေထိုင်တဲ့မြန်မာနိုင်ငံရေးလေ့လာသုံးသပ်သူဒေါက်တာဆိုင်းထွေးမောင်ကပြောပါတယ
်အာဒီဝင်စီးတဲ့သူတွေကသူတို့ကဆမ်ကိုအားပေးထောက်ခတဲ့သူတွေပေါ့အထူးသဖြင့်ကျွန်တော်မြင်တာကဒီအမေရိကန်နိုင်ငံရဲ့ဒီမိုကရေစီကြီးကတကယ်ပဲပြည့်စုံသွားပြီလားလို့တော့မှဟိုတန်တရားဖြစ်မိတယ်။ဘာဖြစ်လို့ဆိုတော့ဒီမိုကရေစီဆိုတာကပြည်သူတွေရဲ့ရွေးကောက်တင်မြောက်ပြီးတော့မှတရားဥပဒေအတိုင်းလိုက်ပြီးမှဟိုအုပ်စိုးရတဲ့အစိုးရအခုကြတော့ကဒီလိုမျိုးအကြမ်းဖက်ပြီးတော့မှတခါတည်းပါလီမန်တော်ဝင်ပြီးတော့မှဖျက်ဆီးတာတို့ပါလီမန်ကိုဝင်စီးတာတို့အဲ့ဒါတွေကတကယ်ဒီမိုကရေစီနိုင်ငံမဟုတ်ဘူးပြ။အဲ့ဒါပုံရိပ်ကြီးကတကယ်ကိုအယုတ်ဆိုးတယ်ဗျ။အဲ့ဒါဒီမိုကရေစီကိုဖျက်ဆီးတဲ့လုပ်ရက်ပဲလို့ကျွန်တော်မြင်တယ
်။ဘယ်လိုအခြေအနေတွေကြုံတွေ့ခဲ့ရပါစေ။လွှတ်တော်ရဲ့သမ္မတရွေးချယ်ရေးအဖွဲ့ကတော့ဂျိုးဘိုက်ဒန်ကိုအမေရိကန်ရဲ့46ဦးမြောက်သမ္မတအဖြစ်အတည်ပြုလိုက်ကြပါပြီ။ဒီအတည်ပြုချက်ထွက်ပေါ်လာပြီးမိနစ်ပိုင်းအတွင်းမှာပဲရွေးကောက်ပွဲရလဒ်ကိုသူ့အနေနဲ့လက်မခံကြောင်းသမ္မတဒေါ်နယ်ထရန့်ကတုံ့ပြန်ခဲ့ပေမဲ့ချောမွေးတဲ့အာဏာလွှဲပြောင်းရေးဖြစ်စေရမယ်လို့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့ဂျိုးဘိုင်ဒန်ရဲ့သမ္မတကျန်းသစ္စာချိန်ပွဲကိုသူတက်ရောက်မှာမဟုတ်ဘူးလို့ဒေါ်နယ်ထရန့်ကပြောပါတယ်။လွတ်တော်ကိုစီးနင်းတဲ့နေ့ကစုစုပေါင်း5ဦးသေဆုံးခဲ့ရပါတယ်ခင်ဗျာ။